မလေးရှားဝန်ကြီးချုပ်ဟာမနာဂျစ်ရာဇတ်ရဲ့စနီးကိုဖမ်းဆီးထားပြီး 1MDB နိုင်ငံပိုင်လုပ်ငန်းကြီးနဲ့ဆက်ဆံနေတဲ့လက်စားမှုအရှုပ်တော်ပုံနဲ့စွဲချက်တင်ခံရနိုင်တယ်လို့ခန့်မှန်းရတဲ့အကြောင်းအစိုးရတာဝန်ရှိသူတဦးကပြောပါတယ်။နိုင်ငံပိုင်လုပ်ငန်းကြီးရန်ပုံငွေတွေကိုခိုးယူမှုငွေမဲခွာချမှုစွဆွဲချက်တင်နဲ့ပတ်သက်ပြီးဒီကနေ့ရိုစမာမန်ဆော့ကိုတတိယအကြိမ်မေးမြန်းခဲ့ပြီးတဲ့နောက်အာဂရီလိုက်စားမှုတိုက်ဖျက်ရေးဌာနကဖမ်းဆီးခဲ့တဲ့အကြောင်းတာဝန်ရှိသူကပြောဆိုပါတယ်။အာဂရီလိုက်စားမှုတိုက်ဖျက်ရေးဌာနကိုအဆောင်အအုံနဲ့အတူရောက်ရှိလာတဲ့ဝန်ကြီးချုပ်ဟောင်းရဲ့စနီရိုစမာမန်ဆော့ကသတင်းထောက်တွေကိုဗာမှတ်ချက်မှတော့မပေးခဲ့ပါဘူး။ဒီကနေ့မှပဲဝန်ကြီးချုပ်ဟောင်းနာချစ်လဲစီးပွားရေးပြည်မှုဆိုင်ရာရဲဌာနကိုလာရောက်ခဲ့ပါတယ်။1MDB နိုင်ငံပိုင်လုပ်ငန်းကြီးရဲ့ငွေကြေးအရှုပ်တော်ပုံနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဟောင်းကိုမေးမြန်းဖို့ဆင့်ခေါ်ခံထားရတာဖြစ်ပါတယ်။အစအဝင်အပြင်ဘက်မှသူ့ကိုစောင့်နေတဲ့သတင်းတောက်တွေကိုဝန်ကြီးချုပ်ဟောင်းနာချစ်ကရှောင်ရှားခဲ့ပါတယ်။အရှုပ်တော်ပုံနဲ့ဆက်ဆက်ပြီးငွေကြေးခွာချမှုအဂတိလိုက်စားမှုအနာအလွဲသုံးစားလုပ်မှုယုံကြည်မှုဖောက်ဖျက်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ဟောင်းနာချစ်ကတော့အပြစ်မရှိကြောင်းညှင်းဆိုထားပါတယ်။ဝန်ကြီးချုပ်ဟောင်းနာချစ်အနေနဲ့တော့ရှင်းနှစ်ထဲမှာအမှုရင်ဆိုင်ရဖို့ရှိနေပါတယ်။